ပိုလီယိုရောဂါပြင်းထန်ဖြစ်ပွားမှုဟာနိုင်ငံတကာလူထုကျန်းမာရေးဆိုင်ရာစိုးရိမ်ဝယ်တရားဖြစ်လာပြီးလက်မဲ့လက်ရီမှာပိုဆိုးလာနိုင်တယ်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကပြောကြားလိုက်ပါတယ်။ဒီပိုလီယိုရောဂါဟာအခုလက်ရှိမှာအာရှအာဖရိကနဲ့အရှေ့အလယ်ပိုင်းတို့မှာဖြစ်ပွားလျက်ရှိတယ်လို့ဆိုပါတယ်။ဒီနေ့အတွင်းအခုချိန်ထိသိထားရတဲ့ရောဂါဖြစ်ပွားမှု84မှု59မှုဟာပါကစ္စတန်နိုင်ငံမှာဖြစ်တယ်လို့လည်း WHO ကဆိုပါတယ်။ပိုလီယိုရောဂါဟာအထူးသဖြင့်ငါးနှစ်အောက်ကလေးတွေမှာဖြစ်ပွားလေးရှိပြီးမသန့်ရှင်းတဲ့ရေကတဆင်ကူးစက်တတ်ပါတယ်။ကုသနိုင်တဲ့ဆေးဝါးအတိအကျမရှိသေးပေမဲ့ကြိုတင်ကာကွယ်နိုင်တဲ့ဆေးတွေအများအပြားရှိနေပါတယ်။1988မှာ WHO ကကမ္ဘာတစ်လွှာပိုလီယိုတိုက်ဖျက်ရေးစီမံကိန်းစတင်ခဲ့ချိန်မှာရောဂါဖြစ်ပွားမှု3,500ရှိခဲ့ပြီးမိနစ်တုန်းကတော့429မှုသာရှိခဲ့ပါတယ်။